တော်ရရှိမြခင်ဗျာသတင်းကောင်းမဟုတ်ဘဲသတင်းဆိုတဲ့ပုဂ္ဂိုလ်ပြောရမယ်ဆိုရင်ကျွန်တော်တို့ဟာတုံဆိုင်ဖင်နေနေတတ်ကြတာအမှန်ပါဖြစ်နိုင်ရင်အဲ့ဒီသတင်းဆိုကိုပြောပြဖို့လူတယောက်ယောက်ကိုလွှဲပေးလိုက်ခြင်းပါတယ်မပြောလို့ကလည်းမဖြစ်ပြန်တော့အခက်အခဲတွေ့ရပြန်ပါတယ်ဒီကနေ့တင်ပြတော့တမချန်းစီစဉ်မှာစတင်လေ့လာမှာဖြစ်တဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကယောနာဝတ္ထုခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၃အထိမှာယောနာဟာသတင်းဆိုးကိုပြောရမယ်သူဖြစ်ပြီးအတော်စီသူကထာဝရရှင်မြတ်စွာဘုရားသခင်ဖြစ်တော်မူပါတယ်။သတင်းဆိုးကိုပြောရမှာကြောက်လို့လားပြောမထွက်လို့လားတော့မသိတခြားကိုထွက်ပြေးသွားတဲ့ယောနာအကြောင်းယောနာဝတ္ထုအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၃အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။သင်သီးရတော်သမကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာတူတောင်းပါသောယောနာဝတ္ထုဆိုတဲ့ဒုတိယမြောက်ရေယောပောင်ဘရင်ခက်ကအမိတ်တဲအမည်ရှိဖခင်မှပေါက်ဖွားလာသူပရောဖက်ယောနာရဲ့ဝတ္ထုတူကလေးကိုကျွန်တော်မိတ်ဆွေတို့ဟာဒီကနေ့ဆက်လက်လေ့လာသွားကြရပါတော့မယ်ကျွန်တော်အနေနဲ့ကြိုတင်မိတ်ဆက်ဏ္ဍန်ပြုဖော်ပြပေးခဲ့တဲ့အတိုင်းပဲနှုတ်ကပတ်တော်ဒီဟုသောသမဏိဂွင်းဆက်တွင်များစုစုပေါင်း66ခုကိုအသုံးပြုပြီးတော့အဲ့ဒီသမဏိဂွင်းဆက်များနဲ့ဇက်တိုက်တီကုံးတယ်လို့တီကုံးထားတဲ့သမကျန်းစာတော်မြတ်ခရီးရှည်ကြီးတဲ့မှာတော့အတော်ကိုအတိုက်အခိုက်ခံထားရတဲ့ဒီဝတ္ထုတူကလေးဟာကျွန်တော်မိတ်ဆွေတို့အတွက်အများကြီးစိတ်ဝင်စားစရာကောင်းလာလိမ့်မယ်လို့ကျွန်တော်အနေနဲ့ခံယူမိပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဣတရီလာဆိုတဲ့ရွေးကောက်တော်မူသောလူမျိုးတော်ရဲ့နိုင်ငံကြီးဟာနှစ်ချမ်းကွဲခဲ့ရပြီးတဲ့နောက်ပထမမြောက်ရေယောပေါင်ဆိုတဲ့ဘရင်တစ်ပါးနဲ့မြောက်ဖက်ချမ်းဣတရီလာအမည်ရှိပါသောနိုင်ငံတော်တစ်ခုပေါ်ထွန်းခဲ့တယ်။အဲ့ဒီပထမမြောက်ရေယောပောင်ဆိုတဲ့မင်းကစပြီးတော့နောက်ထပ်ဣတရီလာမှာမင်းဆက်ပေါင်း19ဆက်လောက်နဲ့သမိုင်းအတွန့်ကြီးလည်းရှိခဲ့တယ်။ဒါပေမဲ့အဲ့ဒီမင်းဆက်ပေါင်း19ဆက်ထဲမှာမင်းကောင်းမင်းမြတ်ဆိုလို့မူးလို့ရှူစရာတောင်မှတပါးမှမရှိခဲ့ဘူး။အဲ့ဒီတော့အခုပရောဖက်ကြီးယောနာပေါ်ထွန်းခြင်းဒုတိယမြောက်ရေယောပောင်ဆိုတာဟာလေဒီပုတ်ထဲကဒီပေပဲပေါ့။မယိုးမဆွဲလူမိုက်ပရင်တပါအဖဖျားသခင်မနှစ်သက်သောလမ်းစဉ်များကိုသာရှောက်လိုက်ခဲ့သောဘရင်မိုက်တပါးပဲဖြစ်ခဲ့ပါတယ်။ဘာပဲပြောပြောလူတွေမိုက်တိုင်းလေအမြဲမကောင်းစားဘူးလို့တော့အပြတ်မှတ်ယူလို့မရနိုင်ဘူး။ဣတရေလလူမျိုးတော်ဟာအဲ့ဒီရေယောပောင်ခေအတွင်မှအဖဖျားသခင်ရဲ့ကွယ်ကာစောင့်မတော်မူခြင်းကျေးဇူးတော်ကိုခံစားခဲ့ရတယ်။မဟာဂိယုနာတော်နဲ့အညီအေယာမကောင်းကြီးမင်္ဂလာတွေကိုခံစားခဲ့ရလို့ဒီအကြောင်းတွေကိုလည်းဣတရီလရာဇဝင်၌ပင်လျင်စတင်ထားခဲ့ရပြီဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပြီပါပြီ။အဲ့ဒီရာဇဝင်မှတ်တမ်းတွေထဲမှာဆိုရင်လေအခုယောနာဝတ္ထုကိုပြုစုနေသူပရောဖက်ယောနာရဲ့နာမည်ဟာသမိုင်းကပီးကောင်းကောင်းကြီးအတင်ခံခဲ့ရပြီလို့ကျွန်တော်တို့မှတ်ယူနိုင်ပါလိမ့်မယ်။ဒီအကြောင်းတွေကိုလည်းမနေ့ကမိတ်ဆက်ချိန်မှကတည်းကကျွန်တော်အနေနဲ့အတော်ကလေးအကျယ်တဝင့်ရှင်းလင်းခဲ့ပြီပါပြီ။အထူးသဖြင့်သမိုင်းသက်သည်အထောက်အထားများအဖြစ်နဲ့ဓမ္မရာဇဝင်စရုဋ္ဌစာဆောင်အခန်းကြီး14အငယ်23မှ29အတွင်မှတ်တမ်းများကိုကျွန်တော်အခိုင်အခန့်လေ့လာခဲ့ကြပြီးပြီလို့ကျွန်တော်ဆိုချင်ပါသေး။ဟုတ်ပါတယ်။အဲ့ဒီဓမ္မရာဇဝင်စရုဋ္ဌစာဆောင်ရဲ့အခန်းကြီး14အငယ်23မှ29အတွင်မှတ်တမ်းတွေကတော့အခုလိုဖြစ်ခဲ့ကြောင်းပါ။ယူရရှင်ဘရင်ယောရှသအာမစိနန်းဆန်15နှစ်တွင်ဣသရေလရှင်ဘရင်ယေဟောရှသယေယောဘောင်သည်ရှမာရိမြို့၌မင်းပြု၍42နှစ်စူးစံ၏ထိုမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေတတ်သောနေဘတ်သားယေယောဘောင်၏ဒုစရိုက်အပြစ်ကိုမစွန့်ဘဲနေ၏ကြားတဲ့အတိုင်းပဲနော်ယောနာခေဘုရင်ကြီးဒုတိယမြောက်ယေယောဘောင်ဟာအဲ့ဒီဣသရေလနိုင်ငံကိုစတင်တည်ထောင်သူပထမမြောက်ယေယောဘောင်၏ဒုစရိုက်လမ်းကြောင်းအတိုင်းအပြစ်ကိုမစွန့်ဘဲနေ၏တဲ့အသေးရစရာကြီးနော်ဒါမဲ့ဆက်ပြီးတော့ကြည်ပါဣသရေလအမျိုးဤဘုရားသခင်ထာဝရဘုရားသည်မိမိကျွန်ဂါသေဖာမြို့နီအမိတ်တဲဤသာပရောဖက်ယောနာအဖင့်မိန့်တော်မူသောစကားတော်အတိုင်းထိုမင်းသည်ဣသရေလနိုင်ငံကိုဟာမတ်မြို့ဝင်ဝမှသည်ဂျိုင်းပင်လေတိုင်အောင်ရန်သူလက်မှနှုတ်၍ပြုစုလေ၏အကြောင်းမူကားဣသရေလအမျိုးခံရသောနှင်းဆဲခြင်းအလွန်လေးလံသည်ကို၎င်းမြို့၌အချုပ်ခံရသောသူဖြစ်စေအလွတ်ပြေးသောသူဖြစ်စီဣသရေလအမျိုး၌မဆာနိုင်သောသူမရှိသည်ကို၎င်းထာဝရဘုရားသည်မြင်လျင်ဣသရေလအမျိုး၏နာမကိုမိုးကောင်းကင်အောက်၌မပြောက်စေမီအကြောင်းကြံတော်မူ၍ယေဟောရှသားယေယောဘောင်အဖင့်ကဲ့တင်တော်မူ၏ ရေရောပေါင်းပြုတ်မှုသောအမှုအရာကျွင်းလေသမျှတို့နှင့်တကူကြည့်ခြင်းစစ်တိုက်ခြင်းအထက်ကယူရနိုင်ငံအဝင်ဖြစ်သောဓမ္မသက်မြို့နှင့်ဟာမတ်မြို့ကိုဣသရေလအမျိုးအဖို့ရန်သူလက်မှနှုတ်ယူခြင်းအရာတို့သည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ကဲမိတ်ဆွေတို့တွေ့ကြတဲ့အတိုင်းပဲနော်။ဘရင်စိုးဘရင်မိုက်တော်မှန်နေ။ဒါမဲ့လူမျိုးတော်ကိုအဖဖျားသခင်ဟာဂယုနာတက်တော်မူခဲ့တယ်။ဒါကြောင့်မလို့သူတို့ရဲ့လက်ထက်ကနေရှုရီဆိုတဲ့နိုင်ငံကနေဝင်လူထားတဲ့နိုင်ငံတွေကိုပြန်လဲပြီးတော့အဖဖျားသခင်ဟာဣသရေလပိုင်ဆိုင်ခွင့်ကိုပေးတယ်။အဲ့ဒီလူပေးနိုင်ဖို့ရန်အတွက်လေပရောဖက်ယောနာရဲ့နှုတ်ကိုဖွင့်ပြီးတော့အသုံးပြုခဲ့တယ်။တနည်းအားဖြင့်ယောနာမှတဆင့်ကောင်းကြီးပေးခဲ့တယ်ဆိုတဲ့သဘောကိုတွေ့ရတယ်။ဒါတော့ရေရောပေါင်နဲ့အတူအမိတ်တဲရဲ့သားပရောဖက်ယောနာရဲ့အမိဟာလေဣသရေလရာဇဝင်မှာကပီးတင်ခဲ့ရပါပြီ။မိတ်ဆွေအပေါင်းတို့ကျွန်တော်အခုလေ့လာရမယ့်ဝတ္ထုတို့ကိုကိုယ်တိုင်ရေးသားခဲ့သူယောနာဆိုတဲ့ပရောဖက်ကြီးဆိုတာဟာသိအထင်သေးလို့မရတဲ့လူတယောက်ခေတ္တခေတ်မှာအဖဖျားသခင်ရဲ့မဟာအမှုတော်ကိုထမ်းဆောင်ပေးခဲ့ရသူပဲဆိုတာဟာရှင်းနေပါပြီ။အခုကျွန်တော်လေ့လာရစေယောနာဝတ္ထုဆိုတာဟာလေအဲ့ဒီလိုဖျားသခင်အသုံးပြုခြင်းစေစားခြင်းကိုခံခဲ့ရသူပရောဖက်ကြီးရဲ့နောက်ထပ်အဖဖျားသခင်ရဲ့လူတော်နဲ့အညီဓမ္မသမိုင်းမှာပါဝင်ရေးသားပြုစုမှုအားဖြင့်ကျွန်တော်တို့အတွက်နှုတ်ကပတ်တော်တဆူဖြစ်ခဲ့ရတယ်။သမိုင်းဆိုင်ရာကျေးဇူးကြီးနောက်ထပ်တစ်ခုပဲအဖြစ်တစ်ခုအဖြစ်ကျွန်တော်တို့အတွက်ယောနာကိုအသုံးပြုပေးခဲ့တယ်ဆိုတဲ့သဘောတရားကိုကျွန်တော်တို့သတိပြုကြရမှာဖြစ်ပါတယ်။ဒီကျမ်းရဲ့ဏိဒံအစပြောလိုက်ပုံကလေးကလည်းကာယကံရှင်စာရေးသူယောနာကိုယ်တိုင်ကဖော်ပြလိုက်တယ်အဖဖျားသခင်စေခိုင်းပေးအပ်သောတာဝန်ဆိုတာကိုမိမောင်းထိုးဖော်ပြလိုက်တဲ့အပိုင်းပဲဖြစ်တာကိုတွေ့ရပါလိမ့်မယ်။ဟုတ်ပါတယ်။ယောနာဝတ္ထုအခန်းကြီး1အငယ်1နဲ့2အမိတ်တဲဤသားယောနာသူရောက်လာသောထာဝရဖျားကြီးနှုတ်ကပတ်တော်ဟူမူကားသင်ထ၍နိနေဝေမြို့ကြီးသို့သွားပြီးလျှင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့။ထိုမြို့ပြုသောဒုစရိုက်အပြစ်သည်ငါရှိသူတက်လာပြီဟုမိန့်တော်မူ၏။ဟေးယောနာမင်းနိနေဝေဆိုတဲ့မြို့တော်ကြီးစီကိုအမြန်သွားတဲ့ထူးထူးခြားခြားကြီးပါနော်ဟုတ်ပါလေယေရုရှလင်မြို့တော်ကြီးယေရုရှလင်မြို့တော်ကြီးနဲ့ကျွန်တော်တို့ဓမ္မသမိုင်းမှာအဖဖျားသခင်ကျင်းဝတ်တော်မူခဲ့သောမြို့ဒုတိယအကျင့်ကြွလာတော်မူအောင်မယ်ဆိုတဲ့မြို့နောက်ဆုံးကပ်ကာလကုန်ဆုံးပြီးတော့နိုင်ငံတော်တည်ထောင်ခြင်းမှာလေအဲ့ဒီမြို့တော်ကြီးနဲ့ဇီးုံတောင်ကိုဗဟုပြုတ်ပြီးတော့အဖဖျားသခင်ကိုတော်တိုင်စိုးစံလိမ့်အောင်မယ်ဆိုပြီးကျွန်တော်တို့သိထားရတဲ့မြို့ကြီးပေါ့တခါလူစားတိကိုခံယူပြီးတော့အဖဖျားသခင်ဟာကယ်တင်ရှင်သခင်ယေရှုခရစ်တော်အဖြစ်ကျင်လည်ခဲ့မှုတဲ့မြို့ပရိညင်သစ်နဲ့ကျေးဇူးတော်ဂယုနာညစာစားပွဲကြီးကိုစတင်ကျင်းပပေးခဲ့တဲ့မြို့အဲ့ဒီမြို့တော်ယေရုရှလင်ကြီးကိုသာယေရုရှလင်မြို့တော်ကြီးကိုသာကျမ်းစာထဲမှာခဏခဏနားယင်နေရပြီးတော့ကြီးလှပါပြီခညာထေဝါလှပါပြီလို့ကျွန်တော်တို့အမှတ်နေကြတာကျွန်တော်ထင်ပါတယ်အကျယ်အဝန်းပမာဏအဆောက်အုံတို့ရဲ့သာနာမှုအဆောင်အယောင်ခန့်ထည်မှုတွေကအစအဲ့ဒီခေတ်ကလေးကယေရုရှလင်ဆိုတာဟာဘယ်နည်းနဲ့မှရုပ်ပိုင်းဆိုင်ရာအမြင်အရအခြားအခြားသောကမ္ဘာမြို့တော်ကြီးများတဲ့ပို့ပြီးတော့ကြီးမားထေဝါနိုင်မှာမဟုတ်ပါဘူးတကယ်တမ်းတွေ့ကြည့်ပါလောကကြီးမှာအဖဖျားသခင်ဟာသူ့ရဲ့နာမတော်နဲ့တွင်တွဲလိုက်လို့သားလျင်မြို့တော်တို့ဗိမာန်တော်တို့တဲတော်တို့ဆိုတာတွေ့ဟာတော်ဝင်ပြီးတော့အလွန်ဘုံကြီးကုန်ကြရစမြဲဖြစ်ပါတယ်အဖဖျားသခင်ရဲ့အမိန့်တော်ကြောင့်သားလျင်တော်ဝင်ကုန်ကြရတာဖြစ်ပါတယ်အနာကိုတီးဖို့တောင်းမှရင်တုံပန်းတုံဖြစ်လောက်အောင်တကိုးကြီးရအရက်တီဖြစ်ကုန်ကြရပါလေအမှန်တကယ်တော့ရုတ်တရက်ရုတ်ပစ္စည်းတို့ ਨੇ တီးဆောက်ထားသောအရာများသာဖြစ်တယ်ဆိုတာကိုကျွန်တော်မေ့ထားလို့မရနိုင်ပါဘူးအကယ်၍များသာလေဖျားသခင်ကသာဒီတဲတော်မှာငါမနေတော့ဘူးဟေးလို့မြတ်တစ်ချက်ဆိုလိုက်ရင်ဓမ္မဟောင်းကျမ်းမှာကျွန်တော်အသေးစိတ်ဖော်ပြခဲ့တဲ့တဲတော်ရဲ့သက်မဲ့အဆောက်အုံဆိုတာဟာအခုခေတ်ကလေးလေးတွေတူတူပုံနှံကစားတဲ့နေရာတဲ့ဘာမှပို့ပြီးတော့ထူးစရာအကြောင်းမရှိနိုင်ပါဘူးအခုယောနာမင်းနိနေဝေမြို့တော်ကြီးစီကိုသွားဆရာဟာအာရှရိနိုင်ငံကမြို့တော်ကြီးနိနေဝေကိုဆိုလိုခြင်းဖြစ်ပါတယ်ဟုတ်ပါတယ်အဲ့ဒီနိနေဝေမြို့တော်ကြီးကိုရောက်ရင်မင်းကြိုက်တဲ့ဟိုတယ်မှာတက်ပြီးတော့တပတ်လောက်အနားယူလိုက်ဆန်းကွာဆိုတဲ့စေစားချက်ခွင့်ပြုချက်နဲ့မိမ့်မိန်ကြီးသွားရောက်လက်ပတ်ဖို့လားဆိုတော့အရှင်းမဟုတ်ပါဘူးချင်းချောက်သောစကားနှင့်ကြွေးကြော်လော့ထိုမျိုးပြုသောဒုစရိုက်အပြစ်သည်ငါရှိသူတက်လာပြီဟုမိန့်တော်မူ၏တဲ့ဒီတော့ကြွေးကြော်တဲ့နေရာမှာတောင်မှရိုးရိုးတန်တန်ကြွေးကြော်ကြရမှာကြွေးကြော်ရမှာမဟုတ်သေးပါဘူးနော်ချင်းချောက်သောစကားနှင့် ကြွေးကြော်ရမှာဖြစ်ပါလေတည်းတနည်းအားဖြင့်ပြင်းပြင်းထန်ထန်သတိပေးတဲ့အသံနိနေဝေမျိုးသားတွေတုံ့လှုပ်ခြောက်ခြားသွားအောင်လုပ်တဲ့အသံမျိုးနဲ့ကြွေးကြော်ရမှာဘာကိုချင်းချောက်ဘာကိုကြွေးကြော်ရမှာလဲဆိုပြန်တော့လေထိုနိနေဝေမျိုးပြုသောဒုစရိုက်အမှုတို့ကိုဖျားသခင်စီတို့တက်လာပြီထိုနိနေဝေမျိုးပြုသောအပြစ်တို့အကြောင်းကိုဖျားသခင်သိနေပြီဆိုတဲ့အကြောင်းကိုချင်းချောက်ကြီးညာပေးရမှာသာဖြစ်ဖြစ်ပါလေတည်းအတိတ်ဘယ်ကတော့အာရှုရိနိုင်ငံတော်ရဲ့နိနေဝေမျိုးတော်ကြီးဟာအလွန်ဆိုးသွမ်းနေပြီဒုစရိုက်အပြစ်တွေလွန်ကျူးနေပြီညဉ့်ညမ်းတဲ့လူအဖွဲ့အစည်းကြီးဖြစ်နေပြီအဖဖျားသခင်အဖို့မမြင်ခြင်းအဆုံးအမှောင်ဖုံးတဲ့ဒေသကြီးဖြစ်နေပြီအချိန်မီသာနောင်တမရကြဘူးဆိုရင်တော့အပြစ်စီရင်ပေးရတော့မယ်အပြစ်စီရင်ခြင်းဒဏ်ခတ်ခြင်းခံရတော့မယ်ဆိုတာကိုပြောခိုင်းလိုက်တာပါပဲအခုအချိန်မှာတော့တာဝန်ကိုရှောင်ပုံးခြင်းဆိုတဲ့ခေါင်းစဉ်နဲ့ဇလန်းကိုဆက်ရပါတော့မယ်ယောနာဝတ္ထုအခန်းကြီး1အငယ်3သို့တော်လေယောနာသည်ထာဝရဘုရားထံတော်မှတာရှုမြို့သို့ပြေးမိအကြံရှိသည်နှင့်ထလျက်ရုပ်ပေမြို့သို့သွား၍ရောက်သဖြင့်တာရှုမြို့သို့သွားသောသင်္ဘောကိုတွေ့ကြုံ၍သင်္ဘောကကိုပေးပြီလျှင်ထာဝရဘုရားထံတော်မှသင်္ဘောသားတို့နှင့်အတူတာရှုမြို့သို့လိုက်ခြင်းဟာသင်္ဘောကိုစီးလေ၏ရည်စရာကြီးနော်ဘုရားသခင်ကစီခိုင်းတဲ့အမိန့်ကိုကြားတာနဲ့တပြိုင်နက်ယောနာဘာလုပ်တယ်မှတ်တုံးတခါတည်းအထုတ်ကလေးပိုက်ပြီးတော့မြောက်ဖက်ဣသရီလဇာတိချက်ကြီးဂါသေဖာဆိုတဲ့မြို့ကလေးကနေပြီးတော့မယောင်မလင်းနဲ့တန်းနေအောင်ထွက်ပြေးတော့တာပဲတည်းဟုတ်ပါတယ်ပထဝီအနေအထားအရဣသရေလရဲ့အရှိတ်ဘက်မှာတည်ရှိနေတဲ့နိနေဝေဆိုတဲ့မြို့ကိုဘုရားသခင်သွားခိုင်းနေ။နင်းနေနော်နော်ခကြီးတော့မဟုတ်နိုင်ဘူး။အာရှုရိဆိုတဲ့နိုင်ငံကမြို့တော်ကြီးလေ။အဲ့ဒီနိနေဝေကိုဘုရားသခင်ကသွားခိုင်းနေ။အရှိတ်ဘက်ကိုသွားခိုင်းနေ။ယောနာဆိုတဲ့ပုဂ္ဂိုလ်ကတော့ဣသရေလရဲ့အနောက်ဘက်ကိုတကယ်ဖြတ်ပြီးတော့တချိုးတဲ့သုတ်ချီတင်နေ။ယောနာမင်းအရှိဘက်မြို့တော်ကြီးနိနေဝေဆိုတဲ့အာရှုရိမြို့တော်ကြီးစီကိုသွားပြီးတော့ငါကိုစားကြွေးကြော်လော့အပြစ်တင်လော့ချင်းချောက်လော့လို့မှားတဲ့အချိန်ယောနာသည်ထာဝရဘုရားထံတော်မှတာရှုမြို့သို့ပြေးမိအကြံရှိသည်နှင့်ထလျက်ရုပ်ပေမြို့သို့သွား၍ရောက်သဖြင့်တာရှုမြို့သို့သွားသောသင်္ဘောကိုတွေ့ကြုံ၍သင်္ဘောကကိုပေးပြီးလျှင်ထာဝရဘုရားထံတော်မှသင်္ဘောသားတို့နှင့်အတူတာရှုမြို့သို့လိုက်ခြင်းဟာသင်္ဘောကိုစီးလေ၏တဲ့ရှင်းနေတာပါပဲเนาะအခုဖော်ပြလိုက်တဲ့တာရှုဆရာဟာစပိန်နိုင်ငံကိုသွားတဲ့ကံယူတန်းမျိုးကြီးတစ်မျိုးပဲလို့ကျွန်တော်တို့သိရပါတယ်အဲ့ဒီမျိုးကြီးစီယာအရက်ကိုသွားဖို့ရုပ်ပေဆိုတဲ့မျိုးတစ်မျိုးကိုအရင်ဝင်ပြီးတော့တာရှုသင်္ဘောအတွက်ကုတ်ကုတ်ကုတ်ကုတ်နဲ့သူတန်းစီပြီးတော့အရင်ဝင်ပြီးတော့ booking လုပ်ရမှာပေါ့ဒါပေမဲ့ဘာပဲပြောပြောအဆစအရရအဆင်ပြေတဲ့လက္ခဏာရှိတယ်တာရှုသင်္ဘောဘောကိုသူစိုက်စိုက်မြဲမြဲရောက်သွားတဲ့သဘောပဲအဲ့ဒီတာရှုဆိုတဲ့အရက်ဒေသဟာလေဣသရေလကနေအလွန်ဝေးကွာတယ်ကျွန်တော်ပြောခဲ့တဲ့အတိုင်းမြေရဲပင်လယ်ရဲ့မြောက်ဖက်ကမ်းရိုးတန်းစပိန်နိုင်ငံတို့ဘာတို့ကိုခရီးဆက်နိုင်တဲ့ဥရောပအဝင်ဝကကျွန်းတကျွန်းကမြို့တစ်မြို့လို့ကျွန်တော်တို့ခံယူပါတယ်တနည်းအားဖြင့်နောက်ကနေပြီးတော့လိုက်လာပြီးတော့များဖန်းဟစီးဟဆိုပြီးတော့မတော်ဆက်လိုက်လာရင်လေအဲ့ဒီတာရှုကနေဆက်ပြီးတော့ဥရောပတခွင်ကိုပြဲပြဲဆင်အောင်ဆက်ပြီးတော့ထွက်ပြေးလို့ရတယ်အကွက်ကောင်းနေရာပဲဖြစ်ရမှာပေါ့ဒီအချက်တွေကိုအကုန်လုံးထောက်လိုက်မယ်ဆိုရင်ယောနာဟာသူမလွတ်လွတ်အောင်ပြေးမယ်ဆိုတဲ့သဘောမွေးမြူထားတယ်ဆိုတာကိုကျွန်တော်တို့သဘောပေါက်နိုင်နေ။ငါကိုငါဟုတ်လာပြီ၊ခီးရင်လာပြီ၊လက်ဦးသွားပြီဆိုတဲ့အတွေးမျိုးတွေလေသူ့အုံနောက်ထဲမှာရှိနေပြီဆိုတာဟာထင်ရှားနေပါပြီ။အေးဒီနေရာမှာအကျေတွင်းစဉ်းစားဖို့ကတော့ဒီယောနာဝတ္ထုတဲမှာလူအများအဖို့ပြဿနာကြီးဖြစ်နေတဲ့ငါးကြီးတကောင်ရဲ့ဘိုက်ထဲမှာယောနာကဝင်ပြီးတော့သုံးရက်လောက်နေတဲ့ကိစ္စယုတ်တိရှိမရှိဆိုတဲ့ကိစ္စဟာအဓိကဖြစ်သလား။သို့ရီမဟုတ်ယောနာဆိုတဲ့လူသားတစ်ယောက်ရဲ့စိတ်ပိုင်းဆိုင်ရာပြဿနာဟာအဓိကဖြစ်ပါသလား။ဒါကိုစဉ်းစားဖို့ပဲ။မှန်ပါလေ။အဓိကဟာငါကိစ္စအရှင်မဟုတ်။ယောနာကြီးဟူသောလူဤကိစ္စပဲ။ဘုရားသခင်ကိုထော်လော်ကန့်လန့်လို့သောပြဿနာ။ဘုရားသခင်ဤအမိန့်တော်ကိုဆန့်ကျင်သောပြဿနာသာလျှင်အဓိကပြဿနာပဲဆိုတာပေါ်ထွက်လာပါပြီ။ကောင်းပြီ။အဲ့ဒီလိုဘာဖြစ်လို့အဖဖျားသခင်ရဲ့ပရောဖက်ကြီးယောနာအခုလိုအဖဖျားသခင်အလိုတော်ကိုဆန့်ကျင်ပြီးလုပ်ရပါသလဲဆိုတာတွေ့ကိုစတင်ပြီးတော့စဉ်းစားကြည့်ကြပါစို့တိယောနာသည်နိနေဝေ၏ဖောက်ပြန်ပျက်စီးခြင်းအပြစ်များကြောင့်ခံစားရမည်ဒုက္ခများမှာနိနေဝေမြို့တော်ကြီးကိုကယ်တင်လိုခြင်းအရှင်မရှိစေတနာမရှိအဘယ်ကြောင့်ဆိုသောအာရှုရိနိုင်ငံကိုသူမုန်းသည်အာရှုရိတို့၏ မြို့တော်ကြီးနိနေဝေကိုလည်းသူမုံသည်တဘာဝတော့ကြပါလေအာရှုရီဆိုတဲ့အစီရီယန်စတေဟာရှေးခေတ်ရဲ့အင်အားကြီးနိုင်ငံတော်ကြီးရက်ဆက်ရမှာစံမတူနိုင်ငံတော်အဲ့ဒီခေတ်ကဘာမှာဆက်ဆုပ်ယွန်းရှာပွဲအတိနိုင်ငံကြီးပေါ့ကိုလိုနီကျွန်းစနစ်ကြီးရဲ့အစအဦးနိုင်ငံကြီးအဖြစ်နဲ့တွေ့မရှောင်အောင်နိုင်ငံတွေကိုတိုက်ခိုက်တယ်နီးမျိုးစုံနဲ့နှင်းပန်းနှိပ်စက်တယ်ကဘာသမိုင်းသူတေတီတွေရဲ့အဆိုအရသဲကန္တာယကြီးတွေတဲမှာရန်သူတွေကိုမသိမရှင်းမြုပ်ပစ်တတ်တယ်။တချို့ဂလန်ကဆန်လုတဲ့လူတွေဆိုရှင်သဲကန္တာယတဲမှာမြုပ်ခေါင်းကလေးတင်ပေါ်ပြီးတော့နေပူလှမ်းပြီးတော့သတ်ပစ်တတ်တယ်။ကြောက်စရာမကောင်းဘူးလား။တခါ ground မြောင်အောင်ကြိုက်ပြီးတော့လွတ်အောင်ပြေးနိုင်တဲ့ရန်သူတွေဆိုရင်လေအကုန်လုံးယူတွတ်တွတ်ဖြစ်ပြီးတော့ကြံရစ်တာကြီးပဲလို့ဆိုပါရယ်။ဒီနေရာမှာနောက်တစ်ခုသမိုင်းဗဟုသုတအရာဖြည့်ဆွက်ခြင်းတဲ့အချက်ကလေးကတော့အဲ့ဒီလောက်အထိအရန်ကြမ်းလွန်းရမ်းလွန်းတဲ့အာရှုရိတွေဟာစစ်ချီတက်တဲ့နေရာမှာကတော့စီကံမရှိဘူး။ဝရုံးသုံးကလုတ်တက်တယ်။ကျိုင်းကောင်များလိုအုပ်စုဖွဲ့ပြီးတော့ဝရုံးသုံးကနဲ့သူများနိုင်ငံကိုဝင်းဝင်တိုက်တက်တယ်။ဖြစ်ကရဆန်းနိုင်တယ်ဆိုတဲ့သဘောပေါ့။အဲ့ဒီအာနေချက်တွေကြောင့်လေနှောင်းကာလမှာဘာဘူးလုံတွေကသူတို့ကိုအပြတ်ဖြိုပြီးတော့အဲ့ဒီခေတ်ကပအာနာကိုလူယူသွားနိုင်ခဲ့ခြင်းပဲဆိုတာကိုသမိုင်းသူတေတီတွေကဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီလောက်အထိမုန်တီဆက်ဆုပ်ခြင်းစရာအာရှုရီဆိုတဲ့လူတွေဟာဣသရေလနိုင်ငံရဲ့မင်းဆက်ယူဒမင်းဆက်တို့နဲ့လေစစ်ရေးအရာသွားပြီးတော့ညှိနေခဲ့ပါတယ်ခိုက်ရန်ဖြစ်ပွားနေခဲ့ပါတယ်ဒါတွေကိုဓမ္မရာဇဝင်မှာအတိအကျကျွန်တော်တို့တွေ့ရပြီးသားလေဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အခုပရောဖက်တို့ပရောဖက်ကြီးယောနာတို့ခေတ်အတွင်းမှာဆိုရင်အစပထမမှာစီးရီးယားခေါ်ရှုရီနဲ့ဣသရေလဟာသူတပြန်ကိုတပြန်ရံပြုတ်တိုက်ခိုက်ခဲ့တယ်ဣသရေလနယ်တွေကိုရှုရီတွေကလူတယ်။တခါရှုရီတွေစီကနေပြီးတော့ကျွန်တော်တို့စောစောကတင်ပြခဲ့တဲ့အတိုင်းပဲအဖဖျားသခင်ဟာဣသရေလလူမျိုးတော်ကိုသနာတဲ့အတွက်ကြောင့်ဒီနယ်မြေတွေကိုပြန်ပြီးတော့ရယူစေတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့အာရှုရီခေါ်အစီရီယန်တွေရဲ့ဂန္ဓာဟာကြောက်ခမန်းလိလိကြီးထွားလာတာကိုဓမ္မသမိုင်းမှာထင်ရှားအောင်တွေ့ရပါတယ်။သူတို့ရဲ့ကြောက်မဲ့ဖွယ်သောထိုးစစ်ကြီးတွေကြောင့်ဣသရေလနဲ့ရန်သူရှုရီတို့ဟာဒရင်ကားလောက်ညီညွတ်ရေးလုပ်ကြတယ်ညီညီရေးလောက်တာကတော့သိပ်ပြီးတော့မဆိုးလှပါဘူးเนาะအဲ့ဒီရှုရီရဲ့နတ်ကိုးကွယ်မှုတွေကိုပါဣသရေလလူမျိုးတွေဟာပုံတူကူးချခဲ့တယ်ဆိုတာကိုလည်းတွေ့ခဲ့ရပြီးပါပြီအဲ့ဒီလိုရုပ်ပြက်ဆင်းပြက်နိုင်ငံရေးကပောင်းကနင်းဖြစ်မှုတွေတဲမှမှဆွေမျိုးအရင်ခောက်ခောက်ယူဒကိုမြောက်ဖက်ဣသရေလဟာရှုရီတွေနဲ့ပူးပေါင်းပြီးတော့ဝိုင်းတိုက်ဖို့ကြိုးစားခဲ့သေးတယ်ဆိုတာကိုလည်းစိတ်မချမ်းသာစရာမှတ်တမ်းတွေများအဖြစ်နဲ့ကျွန်တော်တွေ့ခဲ့ရပြန်ပါသေးတယ်မိတ်ဆွေအဲ့ဒီလောက်အထိရှုပ်ထွေးနေတဲ့သရုပ်ပြက်နေတဲ့မြင်ကွင်းတည်နေနိုင်ငံကြီးဟာတခါမှအဲ့ဒီဒေသမှာငြိမ်းချမ်းတယ်ဆိုတာအပြည့်အဝမရှိဘဲနဲ့ယောနာတို့ရဲ့ခေတ်နောက်ပိုင်းယေရောဗောင်ဘုရင်ခေတ်ရဲ့နောက်ပိုင်းနှစ်ပေါင်း30လောက်အကြာမှာတော့အာရှုရိဒီဟာဣသရေလကိုသူ့ရဲ့ယာယီမဟာမိတ်စီးရီးယားကိုရောဝင်ပြီးတော့အပြင်းသိမ်းပိုက်ပြီးတဲ့နောက်တောင်ဘက်ယူဒကိုရန်လုယေရုရှလင်ကိုသိမ်းချတဲ့အင်အားနဲ့ဝိုင်းမြို့တိုင်းကြီးကိုဖြိုပြီးတော့ယေရုရှလင်ကိုဝင်တိုက်မယ်အလို့အဖဖျားသခင်ဝင်ပြီးတော့ကာကွယ်ပေးတဲ့အတွက်ကြောင့်အာရှုရိဒီအဲ့ဒီမှာတက်လုံးပြုတ်ပြီးတော့ဘယင်ကြီးကိုယ်တိုင်ပါသူ့သားတွေကအသက်ခံရလို့အာနာလူတာကိုခံလိုက်ရတယ်ဆိုတာတွေ့ကိုသမိုင်းအရာကျွန်တော်တို့အထင်အရှားတွေ့ရပြီးပြီလည်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အာရှုရိဒီဟာဘလောက်ရက်ဆက်ကြမ်းကြုတ်တယ်ဆိုတာကိုဂါသီဖာမြို့သားယောနာသိတယ်သိလို့သိပြီးတော့လည်းမုန်းတယ်အမြင်ကပ်တယ်ဒီအာရှုရိတွေဟာမကြာခဏဣသရေလကိုဝင်ဝင်ပြီးတော့သွေးတိုးဆန်းတိုက်ခိုက်လိမ့်မယ်။အဲ့ဒီအခါမှာဂါသိဖာအရက်ကိုလည်းဝင်ပြီးတော့သူ့အမျိုးတွေကိုသတ်တာ၊မတရားကျင့်ကြံတာ၊လူ့ရာရက်တာတွေကိုသူ့ကိုယ်တိုင်ကောင်းကောင်းကြီးခံကောင်းခံခဲ့ရလိမ့်မယ်လို့လည်းတွက်ဆနိုင်ပါ रे ။ဒါကြောင့်မလို့သူမုန်တီးတဲ့ဒီအာရှုရိမြို့တော်နိနေဝေမြို့တော်ကြီးကိုကယ်တင်ခြင်းရဖို့သူ့စိတ်ထဲမှာဘယ်လိုမှကျေးဇူးမပြုခြင်း။သူတို့အပြစ်ဒုစရိုက်တွေနဲ့သူတို့ဖာသာသူတို့ဒုက္ခရောက်တာကိုပဲယောနမြင်ကျင်ခဲ့ပါလိမ့်မယ်။နှိဒုတိယအချက်အနေနဲ့စဉ်းစားဖို့ကတော့အဖဖျားသခင်ဟာနိနေဝေမြို့တော်ကြီးစီကိုမင်းသွားပြီးတော့ချိမ့်ချောက်လိုက်ဆန်းဆိုတော့အဖဖျားသခင်ဘုံတကူတော်ကိုတော့ယောနဟာသိပြီးသား။အဖဖျားသခင်သူနဲ့အတူရှိလိမ့်မယ်ဆိုတာကိုလည်းနားလည်ပြီးသား။ဒါပေမဲ့အဲ့ဒီလိုသိပါရက်သားနဲ့ကိုပဲဒီနိနေဝေကအာရှုရိတွေကိုသူတို့ရက်ဆက်တာတွေညင်းစေတတ်တာတွေအကြောင်းကိုဒစိမ့်စိမ့်တွေးရင်းနဲ့ကြောချမ်းလိမ့်မယ်ကြောက်လိမ့်မယ်လို့လည်းကျွန်တော်ထင်ပါ रे ကျွန်တော်တို့မိတ်ဆွေတို့လိုပဲနေမှာပေါ့တကယ်ကြောက်ရွံ့ရမယ်အဖဖရာသခင်ကိုတော့မကြောက်လူအချင်းချင်းကိုကြောက်တယ်ဆိုတဲ့သဘောပါပဲအဲ့ဒီကြောက်စိတ်ဟာ self confidence လို့ခေါ်တဲ့ကိုကိုကိုစိတ်မချခြင်းရေ ပြင်ဆင်မှုအရှင်းမရှိခြင်းရင်နဲ့ရောပြုတ်နေတဲ့သဘောလည်းဖြစ်ပါတယ်။ကျွန်တော်အတိတ်သင်ခန်းစာတွေမှာတုန်းကဒါဝိဒ်ရဲ့အကြောင်းရှောလူဘရင်ကြီးရဲ့အကြောင်းတွေနဲ့ဥပမာပေးခဲ့တာတွေကိုမိษွေတို့အမှတ်ရမိကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ရှောလူဘရင်ဟာဒါဝိဒ်ကိုပြည်သူတွေကချင်းနေကြမှန်သိတော့အယံမနာလို့ပြီးတော့သတ်ပြစ်ခြင်းစိတ်တွေတဖွာဖွာပေါ်ထွက်ခဲ့တယ်။တချိန်ထဲမှာပဲစာရမန်နဲ့နှိပ်စက်လို့လေလူကလည်းယူကြောင်ကြောင်ကြီးဖြစ်ပြီးတော့အိတ်မပြောစားမဝင်ဖြစ်ခဲ့တယ်။အဲ့ဒီအချိန်မှာဒါဝိဒ်ရဲ့စောင်းတန်ကလေးများကြားရရင်လူကယောဂသက်သာတယ်ဆိုပြီးတော့ခေါ်ခေါ်ပြီးတော့သူ့ကိုစောင်းကလေးနဲ့ဖြောပြခိုင်းတယ်။အဲ့ဒါကိုလေဒါဝိဒ်ဆိုတဲ့သူရဲကောင်းဟာသူ့ကိုသတ်ချင်နေမှန်းလည်းသိစိတ်ယူကြီးလဲပေါက်နေမှန်းလည်းသိရင်ဒီဘရင်ကိုသွားသွားပြီးတော့ဖြောပြပေးတတ်တယ်။စောင်းကလေးပိုက်ပြီးတော့ဒီယူသွတ်သွတ်ဘရင်ကြီးကိုမြစ်တာများစွာနဲ့စောင်းတီးပြီးတော့ယောဂသက်သာရာသက်သာကြောင်ဖြောပြပေးခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ခဲ့ရပြီဖြစ်ပါတယ်မိတ်ဆွေအပေါင်းတို့စောင်းတီးတယ်ဆိုတာဟာနော်တခြားတူရိယာတီးတာမျိုးနဲ့မတူဘူးငုတ်တုတ်ထိုင်ပြီးတော့မလှုပ်သာမရှက်သာလှုပ်ရတဲ့အလုပ်မျိုးအဲ့ဒါကိုသူ့မို့လို့သားလျင်ဒါဝိဒ်တယောက်မကြောက်မရွံ့လှုပ်ခဲ့ဝင်ခြင်းပဲဆိုတာကိုကျွန်တော်ဥပမာပေးခဲ့ပါတယ်မိတ်ဆွေတို့တော့မပြောရဘူးနော်ကျွန်တော်ဆိုရင်တော့ပိုက်ဆံဘလောက်ပေးပေးအဲ့ဒီအလိုမျိုးဘယ်တော့မှလုပ်ရဲမှာမဟုတ်ဘူးဥပမာဆိုပါတော့စိတ်တစဆေးရုံမှာတက်ပြီးတော့ဆေးကုနေရတဲ့အာနာရှင်အယူကြီးတယောက်ကနေကျွန်တော်ကိုဖိတ်ကြားတယ်ဆိုပါတော့ဂီတာကလေးနဲ့သူ့ကိုလာပြီးတော့ဖျော်ပြပို့လေသူ့လက်ထဲမှာလဲ6လုံးပြူးကြီးတက်လက်ကြီးစံအပြည့်နဲ့မောင်းတင်ထားတယ်ဆိုပါတော့မိတ်ဆွေသွားရဲပါသလားကျွန်တော်ကတော့ရှင်းရှင်းပဲမသွားရဲဘူးအဲ့ဒီသဘောပဲယောနာဖျားသခင်ပရောဖက်ကြီးတော့မှန်တယ်အာရှုရိနေဇက်လောက်ကနေပြီးတော့သာမင်းသွားပြီးတော့အော်ဆိုရင်တော့ဆွတ်ဆွတ်ရွရွအဖဖျားသခင်ခိုင်းတဲ့အတိုင်းပဲလှုပ်ကောင်းလှုပ်ပေးလိမ့်မယ်။ဒါပေမဲ့အခုတော့တကယ်မြို့တော်ကြီးနိနေဝေအစီအထိမင်းသွားချိမ့်ချောက်ပြီးတော့ကြွေးကြော်ရမယ်။အဖဖျားသခင်တော့မင်းတို့ကောင်းတဲ့ရဲ့အပြစ်တေးကြောင့်နားညီးနေပြီ။မင်းတို့ကိုစီရင်တော့မယ်ဆိုပြီးတော့ပြင်းပြင်းထန်ထန်သတိပေးရမယ်တဲ့။ဖျားသခင်ပေးတဲ့တာဝန်ကိုသူနည်းနည်းမှမလုပ်ဝင်ဘူး။ဒီအာရှုရိတွေကိုယွန်လဲယွန်တယ်ကြောက်လဲကြောက်တယ်။ဒါကြောင့်မလို့ဒီတာဝန်ကသူရှောင်ပြေးလူခဲ့ခြင်းဖြစ်လိမ့်မယ်။သုံးအချက်အနေနဲ့ကတော့ပြောတော့တာပရောဖက်အဖရဲ့စကားကိုနားမထောင်အလိုတော်ကိုမလိုက်လျှောက်ခြင်းပဲ။ဒါကြောင့်မလို့နိနေဝေကိုသွားဆိုတာနဲ့အထုပ်ပိုက်ပြီးတော့တန်းငနဲ့ပြေးတော့တာပဲဖြစ်ပါလေ။ဘုရားသခင်ကိုဆန့်ခြင်းမိမိရဲ့စိတ်ဆန္ဒအလိုကိုပဲသူလိုက်ခဲ့တယ်။တနည်းအားဖြင့်ဒါဟာပျောက်သောသားရဲ့ပုံစံအတိုင်းပေါ့။ဖခင်ရဲ့အရေးအောက်မှမနေခြင်းစိတ်ဆင်းရဲတယ်လို့ထင်တယ်ကျဉ်ကျက်တယ်လို့သဘောထားတယ်ဒါနဲ့ပဲအဖချီရကိုမလျှောက်အရှိကိုသွားဆိုတဲ့အချိန်နောက်ပေါက်ကနေထွက်ပြေးခဲ့ခြင်းသူ့ရဲ့အဖဖျားသခင်အပေါ်မှာပုံကန်ခဲ့တဲ့အဖြစ်တွေနဲ့အတူအဖဖျားသခင်သူ့ကိုပြန်ပြီးတော့ခေါ်ယူခဲ့ရတယ်ဆရာတွေ့ကိုလေဒီကျမ်းရဲ့နောက်ပိုင်းတွေမှာကျွန်တော်ပို့ပြီးတော့အသေးစိတ်သိလာကြရအောင်မှာဖြစ်ပါတယ်သရုတ်ထအချက်နံပါတ်၄အချက်နောက်ဆုံးအချက်ကတော့ယောနာဟာအဖဖျားသခင်သဘောတော်ကိုနားမလည်ဘူးဆိုပြီးတော့ကျွန်တော်တို့တွေးနိုင်ပါလိမ့်မယ်မိတ်ဆွေဣသရေလရဲ့သမိုင်းမှာပြန်ကြည့်မယ်ဆိုရင်ယောနာအဖို့သူတို့ရဲ့ယေရုရှလင်မြို့တော်ဒါမှမဟုတ်ရှမာရိလူမြို့တော်ကြီးတို့မှသာအဖဖျားသခင်ဟာတည်ရှိတယ်ရှေးကာလသမိုင်းကိုပြန်ကြည့်လိုက်မယ်ဆိုရင်လေရှိပါဘယင်မကြီးတို့တခြားတခြားသောနိုင်ငံကမိကြီးမင်းသားအပေါင်းတို့တွေဟာဒီမြို့တော်ကြီးတွေစီကိုလာရယူထုံးစံရှိခဲ့တယ်သူတို့ဣသရေလကနေပြီးတော့တခြားသွားပြီးတော့သာသနာပြုရတယ်တို့ဘုရားသခင်နဲ့အခြားလူအဖွဲ့အစည်းတွေကိုမိတ်ဆက်ပေးရတယ်တို့တရားဟောကြားပေးရတယ်တို့ဆိုတဲ့အစဉ်အလာမရှိခဲ့ဘူးပါဘူးဒါကြောင့်မလို့ဟာအဖဘုရားသခင်ကလေကြံကြီးစီရာတွေလုပ်ကုန်ပြီကျွန်တော်ဣသရေလလူမျိုးတို့အနေနဲ့တခြားဘယ်နိုင်ငံသားများသွားပြီးတော့အမှုတော်ဆောင်ဖို့လိုအောင်မှလဲဆိုတဲ့ခံစားချက်မျိုးယင်တဲမှမွေးခဲ့လိမ့်မယ်ဒီအချက်ဟာလေငโกတဲ့ကအာရှုရိကိုယွံကြောက်ဖြစ်နေတယ်ယောနာစေရနာပြက်နေတဲ့ယောနာအတွက်ဖျားသခင်စီရင်ချက်ကိုနားမထောင်ခြင်းအတွက်အကြောင်းတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်တို့တွက်ဆနိုင်ပါ रे မိတ်ဆွေအပေါင်းတို့တကယ်တော့ကဘာဥကရေကအဖဖျားသခင်ဘယ်လိုပြင်ញင်ပြုတ်ခဲ့သလဲမင်းတို့လူမျိုးတော်အဖြစ်လူမျိုးတကာတို့ကိုကောင်းကြီးပေးမယ်ဆိုပြီးတော့အာဗြဟံစီမှာအတိအလဲအဖဖျားသခင်ပြင်ញင်ပြုတ်ခဲ့ပြီးပြီမဟုတ်ဘူးလားအဲ့ဒီအတိုင်းပဲပေါ့ဆာလံဆရာမှတဆင့်အဖဖျားသခင်ဘယ်လိုဆိုခဲ့သေးသလဲထာဝရဖျားအားအသစ်သောသီခြင်းကိုဆိုကြလော့အံ့ဘွယ်သောအမှုတို့ကိုပြုတော်မူပြီးလက်ရလက်တော်နှင့်ဖန်ရှင်သောလက်ယုံတော်သည်ကိုတော်အဖို့ကဲတင်ခြင်းအမှုကိုပြုလေပြီထာဝရဖျားသည်ကဲတင်တော်မူခြင်းကျေးဇူးကိုထင်ရှားစေ၍ဖြောင့်မတ်တော်မူခြင်းတရားကိုလည်းတပားအမျိုးသားတို့အားဖော်ပြတော်မူပြီတဲ့အဲ့ဒီလောက်အထိအရေးကြီးတဲ့အချက်တွေကို အခုအချိန်မှာတော့ပရောဖက်ကြီးယောနာဟာဒီသဘောတရားတွေကိုပြည့်မီအောင်မခံယူနိုင်တဲ့အပြင်ကိုပိုင်အတွေ့အခေါ်အယူအဆတွေနဲ့အဖဖျားသခင်ကိုဆန့်ကျင်မိပြီအမှားကြီးမှားခဲ့မိပြီလို့မြင်နိုင်ပါပြီအဲ့ဒါနဲ့ပဲရုပ်ပေစိတ်ကန်းကတာရှုသင်္ဘောအတွက်သူ့ခရီးစဉ်လက်မှတ်ကိုဝယ်တဲ့အချိန်အဆစအရာရာဟာရှော့ရှော့ရှော့ရှူပဲသင်္ဘောဥကန်းလိုနေရာမျိုးကောင်းကောင်းအတွက်လက်မှတ်ဖြတ်ပြီးတော့သင်္ဘောထွက်တော်လဲကန်းနာမြေကိုလှမ်းကြည့်ပြီးတော့လွတ်ပြီးကျွတ်ပြီးဆိုတာမျိုးတွေးခဲ့မိလိမ့်မယ်ဘုရားသခင်ကပဲသူ့ကိုအလိုတော်ရှိလို့အကောင်းဆုံးပြေးပေါက်ကိုရှော့ရှော့ရှူရှူဖွင့်ပေးလိုက်ပြီးစိန်ပဲဆိုတဲ့အတွေ့မျိုးတွေးခဲ့လိမ့်မယ်လို့ကျွန်တော်ဒီအပိုင်းမှာခံစားမိပါတယ်မှန်ပါတယ်အဖက်ဖက်ကအစဉ်ပြေနေသမျှအလိုတော်ကိုလူသားဟာဝန်ခံနေအခဲအခဲမို့လို့နည်းနည်းပပကြုံပြီဆိုရင်မျက်ရည်လေးစန်းစန်းစန်းစန်းနဲ့ယုံကြည်ခြင်းအားပြော့ရပါတယ်ဆိုတဲ့လူမနှောနဲ့အညီယောနာတယောက်ဖျားသခင်ကိုရှောင်ပြီးတော့စိတ်တိုင်းကျပြေးထွက်ရှောင်ရှားခဲ့ခြင်းပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ကိုဖာသားကိုအစဉ်ကလေးပြေနေတာနဲ့ပဲဒါဟာဖျားသခင်ရဲ့ကြီးစုတော်အခဲအခဲနဲ့ဒုက္ခဆင်းရဲခြင်းကလေးတွေကြုံတွေ့လာတာနဲ့ပဲဒါဟာဖျားသခင်အလိုတော်မဟုတ်တော့ဘူးဆိုတဲ့လူအတွေးမျိုးဟာမှန်သလားမှားသလားဆိုရကိုနောက်တနေ့သင်ခန်းစာမှာကြည့်ကြသေးတာပေါ့
ဒေါက်တာထွန်းမြတ်အစီအစဉ်တင်ဆက်တဲ့တင်ပြတော်တမချမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝိထုခန်းကြီး1အခန်းငယ်4ကနေအခန်းငယ်10အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်